Of America in Burmese.
မင်္ဂလာညနေခင်းမှာသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ22ရက်စောင့်ချာနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ပြည်တွေမှာပြီးခဲ့တဲ့ဒီပတ်ထဲပြစ်ခတ်တပြက်ခံရသူတွေက26ကိုဒီနေ့တကြိုတည်းအခမ်းအနားကျင်းပပါရယ်။ဘင်္ဂလားဒေ့ရှ်ရောက်ရင်းရဲကိုနေရာစင်းမှာပြောင်းရွှေ့ပေးမယ့်စီစဉ်ပေါ်ကုလသမဂ္ဂအကြီးအကဲရရှိသူကကြိုဆိုလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။တောက်ကြညပိုင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကတော့အစိုးရတက်တဲ့ရခိုင်တိုင်းသားလက်နက်ကိုင်တပ်အေတို့အကြစီပရိပခါတွေမှာတော့အရက်သားတချို့တေဆုံးမှုရှိခဲ့ပြီးတော့အများပြားဒဏ်ရာရခဲ့ပါတယ်။
တဲ့ဝေးပြတာမဟုတ်ပါဘူးတဲ့မလို့ခွဲကပြိတာပါလက်နဲ့ဒီနဲ့ပြပါလေလက်နဲ့ငွေနဲ့လည်းပြပါလေသူတို့ဘုံတန်းထင်းကိုစေနာဖမ်းပြီး
ဒေသခံကျေးရွာသူတို့ပြောပြသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ကြောက်ရိုဟင်ညာဒုက္ခသည်တွေကိုကျွန်းကျွန်းပေါ်မှာပြောင်းရွှေ့ပေးမယ်အစီအစဉ်ပေါ်ကိုကုလသမဂ္ဂကကြိုဆိုလိုက်ပေမဲ့လို့ဒုက္ခသည်တွေဘက်ကတော့ဘယ်သူမှမပြောင်းရွှေ့လို့ကြဘူးလို့တုံ့ပြန်ပြောဆိုလိုက်ပါတယ်တင်းနာရီတိုင်းဝင်းကြီးချုပ်ကိုအခရီးလိုက်စားမှုနဲ့တာဝန်ကရက်ဆဲလိုက်ပြီးတဲ့နောက်မှာတော့ဒီကနေ့လွှတ်တော်မှာဝင်းကြီးချုပ်အစ်စ်ကိုအတီးပြုတ်ခံလိုက်ပါတယ်မြန်မာပြည်ဘတ်ချန်းကမူဆယ်နေဆက်ကုံသွယ်ရေးကတင်ပို့တဲ့ကုန်ပစ္စည်းတွေကိုတော့တရုတ်နိုင်ငံဘတ်ချန်းကတရားမဝင်ကုန်စည်းအဖြစ်ကျင်းညာပြီးစစ်ဆေးဖမ်းဆီးနေပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အတူဒုတိယပိုင်းမှာတော့အမျိုးသမီးကန္နာသုတဆုံးလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်နယူးဇီလန်နိုင်ငံကမွတ်စလင်ပြည်မှာပြီးခဲ့တဲ့တောက်ချန်နေ့ကအစုလိုက်ပြုံလိုက်ပြစ်ကတ်တပြက်ခံရသူ90တွေက26ကိုဒီနေ့မြေမျိုးတချို့ရဲ့အခမ်းအနားမှာလူပေါင်းထောင်ချီတက်ရောက်ပါတယ်။ဒီနေ့တချို့လိုက်တဲ့ထဲမှာတော့အငယ်ဆုံးဖြစ်အသက်3နှစ်အရွယ်ကလေးတစ်ယောက်လည်းပါဝင်နေတာပါ။မွတ်စလင်တရားဟောဆရာကမဲဖော်လာကတော့အမုန်းတရားတွေကိုမြစ်တာတရားနဲ့ကုစားသွားမယ်ကြောင်း Christchurch မြို့ကပြစ်ကတ်မှုဖြစ်ခဲ့တဲ့ဗလီရှိမှာကျင်းပတဲ့ဆာဗနာခန်းနာတွင်ပြောဆိုသွားပါတယ်။လူသားသမားလက်ကလူမျိုးအောင်တကားပွင့်ကျေးဇူးကြတဲ့အိနာနီချင်းတွေကားတွေရက်ပြီးအကူအညီပေးခဲ့ကြတဲ့သူတွေကိုကျေးဇူးတင်ကြောင်းလည်းပြောဆိုခဲ့တာပါ။မိသားစုတွေချာရင်းနှီးမှုတွေရရှိအောင်ကြိုးစားခဲ့သူလည်းဖြစ်ကောင်းစီပေါ်ဟာချုံပြီးဂါရဝပြုခဲ့သူလည်းဖြစ်တဲ့နယူးဇီလန်ဝန်ကြီးချုပ်ချက်စနဲ့အာဒန်ရဲ့ဥဆောင်မှုဟာကမ္ဘာကြီးအတွက်သင်္ကန်းစာယူစရာစံနမူနာတစ်ခုဖြစ်နေလဲပြောကြားသွားပါတယ်။နယူးဇီလန်နိုင်ငံတော်ကအမျိုးသမီးတွေကတော့မွတ်စလင်တိုင်းဝိုင်းကိုအားပေးတဲ့အနေနဲ့ကောင်းစီပေါ်ဟာချုံခဲ့ကြတာပါ။ဆာဗနာခန္ဓာကအမျိုးသမီးရဲမေတွေကလည်းကောင်းစီပေါ်ဟာဝတ်ဆင်ပြီးယူနီဖောင်းတွေမှာလည်းသိစီနီတွေထိုးထားတဲ့အကြောင်းရတာတင်းတပုတ်ကဖော်ပြပါတယ်။ခန္ဓာတွင်သစ်ဆုံးတွေကိုကွန်ပျူတာအနေနဲ့လည်း2မိနစ်ကြာညင်တက်ခဲ့ကြတာပါ။ဝင်းကြီးချုပ်အားရင်းကတော့တက်ခဲမှုဖြစ်ပြီးတဲ့နောက်တက်ခဲရုံစီမီအော်တိုမက်တစ်နဲ့အော်တိုမက်တစ်ရိုင်ဖယ်တွေကိုတားမြစ်ဖို့ကြီးညာထားပါတယ်
။တောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးရုံးကိုမြောက်ကိုရီးယားဘက်ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းကေဆောင်းမြို့ကပူးတွဲရုံးတွေမှာအပတ်စဉ်တွေ့ဆုံတဲ့အစည်းအဝေးအတွင်းဒီကနေ့ပဲမြောက်ကိုရီးယားကတောင်ကိုရီးယားကိုမျှော်လင့်မထားဘဲအကြောင်းကြားခဲ့တာပါ။မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနဒုတိယဝန်ကြီးချောင်ဟေဆွန်ကပြောပြီးတော့တောင်ကိုရီးယားရုံးတွေကိုတော့ဆက်လက်ဖွင့်သွားမှာဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့မြောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့ပြီးခဲ့တဲ့လတဲ့ဗီယက်နမ်နိုင်ငံကထိပ်သီးဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားကတောင်ကိုရီးယားကိုဆက်ဆံရေးရုံးကိုပိတ်လိုက်တာဖြစ်ပါတယ်ဒီတောင်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအပေါ်အမေရိကန်ရဲ့ပိတ်ဆို့တံခါးအရေးယူမှုတွေနဲ့ပတ်သက်လို့အငင်းပွားစရာတွေဖြစ်ခဲ့ရာကဟန်နွိုင်းမြို့ကထိပ်သီးအစည်းအဝေးကိုတတ်မှတ်ချိန်ကျဆော်ပြီးအဆုံးသတ်ခဲ့တဲ့အပြင်သဘောတူညီမှုနဲ့တစုံတရာမရခဲ့ကြပါဘူး။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားမှတင်းမြစ်ရေးအတွက်ကြိုးပမ်းမှုတွေရဲ့တစ်စိတ်တစ်ပိုင်းအဖြစ်နဲ့မြောက်ကိုရီးယားဆက်ဆံရေးရုံးကိုပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာဖွင့်ခဲ့တာဖြစ်ပါတယ်။
လွန်ခဲ့တဲ့6လတွင်လူများပြားသိဆုံးခဲ့တဲ့လေရင်ဖြစ်ချမှုနှစ်ခုကြုံခဲ့ရတဲ့အမေရိကန်လုံဘိုးရင်ချက်လင်တွေကိုဝယ်ယူမဲ့အစီအစဉ်ကိုအင်ဒိုနီးရှားနိုင်ငံမှလေကြောင်းကဖြတ်လိုက်ပါတယ်။ဒေါ်လာတန်ပေါင်း1000ချီတန်ဖိုးရှိတဲ့ဘိုးရင် 737 MAX 8အမျိုးအစားလေရင်49စင်းမှာယူထားတာကိုဖြတ်လိုက်ဖို့ကုမ္ပဏီကိုစာပေးဖို့ကြောင်းကြားထားတဲ့အကြောင်းဂူရာအင်ဒိုနီးရှားလေကြောင်းလိုင်းကဒီနေ့ပဲပြောလိုက်တာပါ။အင်ဒိုနီးရှားနိုင်ငံကခီးတယ်လေကြောင်းမှလေရင်အမျိုးအစားအတွက်ပေါ့ယုံကြည်စိတ်ရှမှုမရှိတော့တာကြောင့်အခုလိုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလဲလေကြောင်းလိုင်းပြောခွင့်ရ Exxon ကပြောဆိုခဲ့ပါတယ်။လက်ရှိရှိနေတဲ့ MAX 8အမျိုးအစားလေယာဉ်စီးစင်းကိုလည်းတခြားဘိုးဟင်းကုမ္ပဏီထုတ်လေယာဉ်တွေနဲ့လဲလှယ်သွားမယ်အကြောင်းလဲဂရူဒါအင်ဒိုနီးရှားလေကြောင်းလိုင်းကပြောဆိုခဲ့ပါတယ်။အီသီယိုးပီးယားလေကြောင်းလိုင်းက MAX 8အမျိုးအစားလေယာဉ်စီးစင်းဒီလာတဲ့ဖြစ်ကြရာကလေမော်မှာလိုက်ပါသွားသူ159ရာစုံ သစ်ဆုံးခဲ့ပြီးနောက်အင်ဒိုနီးရှားလေကြောင်းလိုင်းပါဝင်ကမ္ဘာတဝန်းကလေကြောင်းလိုင်းတွေကမက်ဆစ်မျိုးစားလေယာဉ်တွေကိုပြန်တမ်းမှုရပ်ဆိုင်းခဲ့ကြတာပါ။လွန်ခဲ့တဲ့9လလောက်မှာတုန်းကလည်းအင်ဒိုနီးရှားနိုင်ငံကပုဂ္ဂိကလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Lion Air လေကြောင်းလိုင်းကမက်ဆစ်မျိုးစားလေယာဉ်တစ်စင်းပြစ်ချက်ရမှာလူပေါင်း189ယောက်သေဆုံးခဲ့ပါရဲ့။လေယာဉ်ပြစ်ချက်မှုတစ်ခုရဲ့ဆက်နွယ်မှုတွေကိုတရားဝင်အတိမပြုတ်နိုင်နေပေမဲ့လည်းကနဦးစစ်ဆေးတွေ့ရှိချက်တွေအရမတော်တဆမှုတွေမှာတူညီမှုတွေရှိနေပြီးသူတို့ပြင်လေရင်ရဲ့အလိုလျောက်ပြန်သမ်းမှုစနစ်မှာချုံရင်းချက်တွေရှိနေတဲ့လက္ခဏာတွေကိုလည်းတွေ့ရှိထားကြပါတယ်
။ Syria နိုင်ငံအရှေ့မြောက်ဘက်ဘဂူးစ်မြို့မှာ IS တိုက်ခိုက်ရေးသမားတွေလက်ကျန်ရှိနေသေးတဲ့နေရာနှစ်ခုအပေါ်လေကြောင်းကနေဇက်တိုက်တိုက်ခိုက်နေပါတယ်။မြို့ထဲမှာ IS စစ်သွေးကြွတွေရှင်းလင်းနဲ့စစ်ဆေးရေးလုပ်နေကြချိန်မှာပဲဂျာတာရင်းညပိုင်းကလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာပါ။ American ပံ့ပိုးတဲ့ Syrian Democratic Forces SDF တပ်တွေဘက်ကအခုသတင်းပတ်အစောပိုင်းကထိုးစစ်ဆင်ရှင်းလင်းမှုတွေလုပ်နေတာမှ IS တိုက်ခိုက်ရေးသမားယာနဲ့ချီလက်နဲ့ချခဲ့ကြပါတယ်။ YPG ကတပ်ဖွဲ့တွေကလည်း SDF တပ်တွေကိုစစ်ကူတိုက်ပစ်နေပါတယ်။ Euphrates မြစ်နားအထိတက်ဆုပ်သွားကြတဲ့ IS အဖွဲ့တစ်ဖွဲ့ကိုပိတ်မှတ်ထားပြီးလေကြောင်းကနေတိုက်နေတာလို့ YPG တာဝန်ရှိသူတယောက်ကပြောပါတယ်။မြို့ပြင်မှာရှိတဲ့တောင်တစ်ခုကိုအကာအကွယ်ယူပုံနေတဲ့နောက်တစ်ဖွဲ့အပေါ်လဲလေကြောင်းကနေတိုက်ခိုက်နေပါတယ်။ဘုံကျဲတိုက်ခိုက်မှုတွေလုပ်နေပေမဲ့ IS တွေဘက်ကလည်းအပြင်းထန်ပြန်တိုက်နေတယ်လို့ American ဦးဆောင်တဲ့ပူးပေါင်းတပ်တွေဘက်ကပြောပါတယ်။ IS တွေဘက်ကတတ်နိုင်သလောက်ပြန်တိုက်သွားမဲ့ပုံရတယ်လို့ပူးပေါင်းတပ်ဖွဲ့ဘက်က VOA ကိုပြောတာပါ။ဒါအပြင် IS တွေဟာအရက်သားတွေကိုအသေးကံပုံခွဲဖို့တုံးနေတယ်လို့ခလင်းငယ်တွေကိုလူသားတိုင်းတွေလို့အသုံးချနေတယ်လို့လည်းသူကပြောပါတယ်။ IS တွေထိန်းချုပ်စားတဲ့နေရာတွေမှာကြန့်ရှိနေတဲ့အမျိုးသမီးနဲ့ခလင်းငယ်တွေအန္တရာယ်ကင်းအောင်လို့အတက်နိုင်ဆုံးလုပ်ဖို့အတွက် International Rescue Committee ကတည်းကကဒီအဖွဲ့က SCF တပ်တွေကိုနဲ့ပူပေါင်းတပ်တွေကိုပန်ချထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိ19.69 kHz 1953ည19.25 kHz 1783ည19.32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505လို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ UMA ကတည်းကမြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ရှင်းပြနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာတွေကိုနေရာအသစ်မှာပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ့ကုလသမဂ္ဂအကြီးအကဲရာရှိသူကကြေဆွလိုက်ပေမဲ့ဒုက္ခသည်တွေရဲ့ဆန္ဒတန်ဖြစ်ဖို့လိုအပ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ခမန်းကြီးဒုက္ခသည်6သိန်းလောက်ရှိနေပြီးကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်ပြောနေတဲ့ Cox Bazar ခရိုင်တွင်းကဒုက္ခသည်စခန်းတွေမှာလူရည်ထူရလွန်းတဲ့အတွက်ဘင်္ဂလားပင်လယ်အော်တွေကဖက်ရှင်ချာကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကတက်တက်ချွတ်ချွတ်စီစဉ်နေတဲ့ပေါ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရောလက်တော့ကော်မရှင်နာမင်းကြီးဗောကာတက်ကကြေဆွလိုက်တာပါ။စီစဉ်နေပတ်သက်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဆွေးနွေးနေစေဖြစ်တဲ့အကြောင်းလဲငားရကြခီးစဉ်အဆုံးသတ်ဖြစ်မနေ့ကတကာမျိုးလိုအော်မှာဒင်းတော့တီကိုပြောဆိုသွားပါတယ်။ဒါမှမဟုတ်ဒုက္ခသည်တွေကိုလည်းပြောင်းရွှေ့ဖို့လိုလိုလားလားဆန္ဒရှိဖို့လိုသလိုနေထိုင်စားသောက်နိုင်တဲ့အခြေအနေတွေရှိဖို့လိုအပ်တဲ့အကြောင်းလဲပြောဆိုထားရပါ။ငယ်ငယ်တကာအကူအညီပေးအဖွဲ့အစည်းတွေနဲ့မချလိုက်ရင်တော့မှဘင်္ဂလားဒေ့ရှ်နိုင်ငံကိုတော်ရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးခြားစေရန်ရင်းလီတွေကတော့မဟုတ်တော့ရသည်မှာပြင်းထန်တဲ့မုန်တိုင်းတန်တဲ့ရင်ဆိုင်ရနိုင်တဲ့နေရာကိုဒုက္ခသည်တွေပြောင်းရွှေ့မယ်အစီအစဉ်ပေါ်စိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအမေရိကန်နဲ့အာဖဂန်နစ္စတန်ပူးပေါင်းပြီးတော့တာလီဘန်နှိမ်နင်းတဲ့စစ်ဆေးရေးအတွေ့အမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့အာဖဂန်တပ်ဖွဲ့ဝင်1ယောက်သေဆုံးသွားပါတယ်။မတိမငြိမ်ဖြစ်နေတဲ့ Kunduz နယ်တွေကတာလီဘန်တွေထိန်းချုပ်ထားတဲ့ပြည်နယ်မျိုးတော်နားမှာစီးနင်းတိုက်ခိုက်မှုလုပ်ခဲ့တာဖြစ်တယ်လို့တာလီဘန်ဘက်ကပြောပါတယ်။ Resolute Support လို့နာမည်ပေးထားတဲ့ NATO တပ်ဖွဲ့ဦးဆောင်တဲ့စစ်ဆေးရေးတာဝန်ရှိသူတွေကလည်းအမေရိကန်တပ်ဖွဲ့ဝင်1ယောက်သေဆုံးခဲ့တယ်ဆိုတာကိုအတည်ပြုပါတယ်။ဒါကြောင့်အခု2019ခုနှစ်အတွင်းအာဖဂန်နစ္စတန်မှာတည်ဆုံတဲ့အမေရိကန်တပ်ဖွဲ့ဝင်ကစုစုပေါင်း4ယောက်ရှိသွားပါပြီ။ထိုးစစ်ဆင်မှုတွေကိုအပြင်းထန်ပြန်လည်ခုခံနေတယ်လို့တာလီဘန်ပြောခွင့်ရသူကပြောပါရယ်။စစ်စင်ရေးအတွင်းမှာတာလီဘန်အမြောက်အများတည်ဆုံတယ်လို့အာဖဂန်အထူးတပ်ဖွဲ့ဝင်တယောက်တည်ဆုံတယ်လို့ဒေသခံတာဝန်ရှိသူတွေရဲ့အပြောကိုတော့ New York Times သတင်းစာထဲမှာကိုးကားဖော်ပြပါရယ်။တာလီဘန်တွေကိုတိုက်ခိုက်နေတဲ့အာဖဂန်တပ်တွေကိုစစ်ရေးလေ့ကျင့်အကြံပေးဖို့အတွက်အမေရိကန်စစ်သား14,000လောက်အာဖဂန်နစ္စတန်နယ်မှာဖြန့်ချထားပါရယ်။အယ်ခါအီဒါနဲ့ IS လိုမျိုးအကြမ်းဖက်အဖွဲ့တွေအပေါ်နှိမ်နင်းတဲ့စစ်ဆင်ရေးတွေမှာလည်းအမေရိကန်တပ်တွေကလုပ်နေပါရယ်။အမေရိကန်တပ်တွေကိုသမ္မတဒေါ်နယ်ထရမ့်ကရုပ်သိမ်းမယ်လို့ကြေညာထားပေမဲ့အမေရိကန်အစိုးရနဲ့တာလီဘန်တွေကြားဆွေးနွေးမှုဘလောက်တိုးတက်တယ်ဆိုတဲ့အပေါ်မှာမူတည်လိမ့်မယ်လို့လည်းသမ္မတကဆိုထားပါရယ်။
ဂူလန်ကုန်းညဒေသမှာအစ္စရေးအချုပ်ချာအာဏာပိုင်ဆိုင်မှုကိုအတိအမှတ်ပြုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကြေညာချက်ဟာတာဝန်မဲ့ရရောက်တဲ့အကြောင်းစီးပွားနိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။သမ္မတထရမ့်ရဲ့ကြေညာချက်ကဂူလန်ကုန်းညဟာအာရုံနဲ့စီးပွားပိုင်ဖြစ်ရှိနေစေဖြစ်တဲ့အချက်ကိုမပြောင်းလဲနိုင်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။ မေကန်သမားရဲ့ကြီးညာချက်ဟာကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ပါဝင်နိုင်ငံတကာရဲ့တရားဝင်အသိမပြုလက်ခံမှုတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်ရောက်တဲ့အကြောင်းနဲ့နိုင်ငံတကာငြိမ်းချမ်းရေးတည်ငြိမ်မှုတွေကိုချင်းချောက်ရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ကုလန်ကုန်မြင့်ဒေသကိုတော့1986ခုနှစ်6ရက်ကျစပွဲတွင်အစွေးကတင်ပြက်ပြီးအခုချိန်ထိဆက်လက်ထိန်းချုပ်ထားတာပါ။တူကီသမားရီချစ်တန်ရဲ့အာရုံကလည်းသမားထရန့်ရဲ့ကြီးညာချက်ဟာဒေသတွင်းမှာပြဿနာအစ်တင်နဲ့တင်းမာမှုစစ်တွေပေါ်ပေါက်ဖန်တီးရရောက်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။
အီရတ်နိုင်ငံမိုဆိုးမြို့နာကတိုက်ဂရက်စ်မြစ်ထဲမှာခီးစဉ်မတန်တဆတင်ဆောင်လာတဲ့ကတို့တင်မောတိတ်မောက်ခဲလို့94ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ကတ်လူမျိုးတို့ရဲ့နှစ်တစ်ကူပွဲတော်နဲ့အမေများနှွေကိုဆင်နွှဲကြသူခီးစဉ်180ကျော်ကတို့တင်မောပေါ်မှာပါသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူအများစုကဒီရေစီးတန်တဲ့ကြားမှာရေကူးနိုင်မှုအခက်အခဲရှိကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါတယ်။လောလောဆယ်အထိသေဆုံးသူ94ယောက်မှာကလေး19ယောက်နဲ့အမျိုးသမီး61ယောက်ဖြစ်ပါတယ်။55ယောက်ကိုတော့ကယ်ဆယ်ထိုင်ခဲ့ပါတယ်။ပျောက်ဆုံးသူတွေလည်းရှိနေသေးတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ခန့်မှန်းရပါတယ်။သေဆုံးခဲ့သူတွေအတွက်တနိုင်ငံလုံးဝန်ထဲချင်းအထိမ်းအမှတ်3ရက်တတ်မှတ်တယ်လို့ဂရိုတင်မောမှောက်ရကိုတွားခဲ့တဲ့ဝန်ကြီးချုပ်အဗ်ဒယ်အဗ်ဒူမာခတီကကြေညာပါတယ်။ဘာကြောင့်တင်မောမှောက်ရတယ်ဆိုတာကို24နာရီအတွင်းစုံစမ်းမယ်လို့လည်းဝန်ကြီးချုပ်ကကတိပြုပါတယ်။ပုံမှန်အဖြစ်ရင်ကျင်းတဲ့တိုက်ဂရက်စ်မြစ်ဟာမိုးတိထန်စွာရွာသွန်းမှုနဲ့တူရကီဘက်ကတောင်တွေပေါ်ကနေနှင်းတွေအရေပြောကြလို့မြစ်ရည်ကြီးပြီးရေစီးမြန်နေတာဖြစ်ပါတယ်ရှင်။
တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်တပ်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA အဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာတော့ဘူးသီးရောင်မြို့နယ်ဆယ်တောင်ရွာမှာမတ်လ21ရက်နေ့မနေ့ကြာသပတေးနေ့ညကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခံရလို့ရွာသား5ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။လူဦးရေ400ကျော်လောက်ကတော့စစ်ဘေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်စဉ်မှာတော့တပ်နဲ့ AA အဖွဲ့ကြားတိုက်ပွဲဖြစ်ခဲ့တာလို့တပ်မတော်ဘက်ကပြောပေမဲ့ရခိုင်လက်နက်ကိုင် AA ဘက်ကတော့တိုက်ပွဲမဖြစ်ခဲ့ဘူးလို့ညင်းပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကအပြည့်အစုံသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဘူတီတောင်မြို့နယ်စီတောင်ရွာတွင်မနေ့ညကရွာတွင်ပြစ်ခတ်ခဲ့မှုအခြေအနေကိုတော့စီတီတောင်စစ်ဆောင်စခန်းကိုရောက်ရှိနေတဲ့စီတောင်ရွာသူတူကအခုလိုပြောပါတယ်
။တပ်ဖွဲ့ဖြစ်တာမဟုတ်ပါဘူး။တပ်မတော်ဖွဲ့ကပိတ်တာပါ။လက်နက်ကြီးနဲ့တိတ်ပါတယ်။လက်နက်ငယ်နဲ့လည်းပြစ်ပါတယ်သူတို့။ဘုံတွင်ထည့်ကိုစေနာဆောင်ပြီးတော့ပြစ်ပါတယ်။ရွာကငှအုပ်ပြစ်ပါတယ်။မိမက2ဦးပါ။ရောက်ကျက3ဦးပါ။ဘုံတွင်တွင်ထည့်မှာ4ဦးသေဆုံးပါတယ်။လက်မရ2ယောက်၊ဘာညိတ်ကို2ယောက်ပါ။ဒီကနောက်အပေါ့နာမည်တမမရကမုံပန်းရနေကသူကတော့ဘုံကန်းထဲမှာနေတာမဟုတ်ပါအင်ဂျီကလေးအင်အငွေသေးသေးလေးပါအဲ့ဒီကနေတာကိုပြတ်တက်ခဲ့တာပါညာညာရတာလူပေါင်း20ယူလောက်ရှိပါတယ်သူညာတဲ့လူညာ3ဦးပါအခုစိတ်တွေခေါ်ပါတယ်ဒီမှာတော့မှအသေးကျုံလို့တကြုံရှိပါတယ်အဲ့ဒီရမှာလဲနေဒီကအဲ့ဒီကဂျီးစနစ်ကြီးအောက်ကလဲနေငွေဒီနေပြပါတယ်ရတယ်မှာပဲလို့ကျမတို့အိမ်မလေးအခုံတွေပါတော့ခုတောက်တော့ပါတယ
်။စီတောင်ရွာနဲ့တမန်ကျော်ဝေးတဲ့စပါးသားကြီးရွာဘက်ကလည်းလက်နဲ့ကြီးကြီးကြားရပောက်ကွက်ခဲ့တယ်လို့စစ်ဆောင်စပါးသားကြီးရွာသားတို့ကပြောပါတယ်
။ရွာတိမတော့မကြောက်ဘူးအပြင်ဘက်လေကွင်းတွေမှာကြားတော့လို့ရှိတယ်။ဒီဆိုးရတဲ့ကတိတာတော့တက်ဖို့ပြလိုက်မို့ဘူးသူတို့ကကြွားတယ်ပေါ့နော်။အကြောင်းပြချက်မရှိနဲ့တခါလေးတူဝင်ကြည့်ရမျိုးပဲ
။မင်းညံကပြေခတ်တတ်မှုပြီးစီတောင်စပဓာနဲ့ကံပြင်းကျေးရွာသား400လောက်စီတောင်ကျေးရွာမှာစစ်ဘေးတိမ်းရှောင်ရောက်ရှိနေတယ်လို့စီတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်စန်းကပြောပါတယ
်စီတောင်ကအင်ဂျင်စု40ခုရောက်နေပါတယ်စပဓာကအင်ဂျင်စု80ခုရောက်နေပါတယ်နောက်ကံပြင်းကအင်ဂျင်စုက24ခုဝယ်ရောက်နေပါတယ်လူကြီး400ခုလေပြည်တော်မှာဒီရောဆိတ်ဆောင်လာကြပါတယ်
ကျေးရွာသားတွေကတော့စီတောင်ရွာပြင်ဘူရီတောင်မြို့နဲ့စင်ခုံတန်းကျေးရွာဘက်ကလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်တိရခံရွာသားတွေကတော့ရွာတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲမြမတမတော်ကလည်းပြစ်ခတ်ခဲ့တယ်လို့ပြောဆိုနေတယ်လို့တမတော်သတင်းထုတ်ပြန်ရေးအဖွဲ့အတွင်းမှူးဘူမှုချုပ်စွန်မင်းထွန်းကတော့စီတောင်ရွာဘက်မှာရခိုင်တမတော်အေအေနဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတမတော်အနေနဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမရှိဘူးလို့ဆိုပါတယ
်ကျွန်တော်ဖြစ်တဲ့နေရာတော့စီတောင်ရွာရဲ့တောင်ဘက်မှာဟိုစီတောင်ဖြစ်ပွားတာရှိတယ်အဲ့မှာညတော့ဟုတ်တယ်9နာရီအနေနဲ့17နာရီကြာတဲ့မှာတော့အဲ့ရေကြိုးကြောင်းနဲ့တေအောင်ရွာသားမှာတိုက်ပွဲဖြစ်သွားတာတော့ရှိတယ်။တိုက်ပွဲတွေထိခိုက်မှုပါညကျွန်တော်တို့လည်းပြောလို့မရသေးဘူး။ဟိုဘက်ကဒီဘက်ကအင်အားလည်းဒါကတော့လောက်တော့ရှိမယ်လို့မှန်းတယ်။အဲ့အမီနေရာတော့ကျွန်တော်တို့ရတားနေထိုင်နေနေရတယ်။ရတားပြင်မဲ့ကိုသိခတ်တာမျိုးရှိပါဘူး
။ဘူရီတောင်မြို့နယ်စီတောင်ရွာဘက်မှာမနေ့ညကရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။ မရှိဘူးဗျာမရှိဘူးเนาะအဲတက်ပွဲဖြစ်ပေါ်တာလုံးဝမရှိဘူးအဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့မှဒါအရသာတည်ယူပေးကိုဒါတမန်တက်တက်သူတို့ပြစ်တတ်သွားတာเนาะရွာသေးဝင်ပြီးတော့ကိုအဲ့လိုမျိုးအိမ်မှာလာပြီးတော့ပြစ်သွားတဲ့ဥစ္စာဒါတော်တော်ဆိုးရတဲ့စိတ်ရဆိုမှုပဲဗျာမလန့်လေကစပြီးတော့ဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုတွေမှာအရသာတွေနေထိုင်တဲ့မြို့ရွာတွေမှာအရသာတွေကိုပြင် ပြီးတော့ထိခိုက်တန်ရာရရှိခဲ့ပါတယ်ပြီးကြတဲ့အင်္ဂါနေ့ကလည်းမင်းပြမျိုးနဲ့ပန်းမြောင်းရွာတွင်သမရောကနေရခိုင်အေအေဖွဲ့နဲ့ဆက်ဆံမှုရှိတဲ့ဆိုပြီးမတင်ကသူတွေကိုရှာဖွေစစ်ဆေးရမှာပြစ်ကမှုတွေဖြစ်ပွားခဲ့တာကြောင့်ရွာသားတုံးထောင်နီးပါးရွာကနေတင်းချောင်ထွက်ပြေးရပြီးရွာသားလေးဦးဟာလည်းအဖမ်းခံခဲ့ရတယ်လို့ဒေသခံရွာသားတွေကပြောပါတယ်မနေ့ကမြို့သားပြန်လည်တင်းမြတ်ရေးန ဆိုင်ရာမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုလျှော့ချဖို့အတွက်ဆက်လက်ဆွေးနွေးထားဖို့သဘောတူညီခဲ့ကြပေမဲ့ဒေသတွင်းမှာတိုက်ပွဲတွေမရတတ်နိုင်သေးပါဘူး။ရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အချွေရောင်နေမြေမှာလက်နက်ကင်တွေခြေချလို့လုံခြုံရေးရဆိုးရွားကဆောင်ရွက်နေတာဖြစ်တယ်လို့NLPC ဘက်ကပြောဆိုခဲ့တယ်လို့ရခိုင်ပြည်နယ်မှာရခိုင်တပ်မတော်ခြေချရေးဟာ ULA ရဲ့ရီမန်ချက်ဖြစ်ကြောင်းအေအေဘက်ကပြောဆိုခဲ့ပါတယ်။နှစ်ဖက်လက်နက်ကန်ပြည်ပခါဖြစ်စဉ်တွင်ရှုမြင်ပုံမတူကွဲပြားနေတဲ့အနေအထားကြောင့်ရခိုင်ဒေသတွင်ငြိမ်းချမ်းရေးမတည်ဆပ်နိုင်သေးတဲ့အခြေအနေမှာရှိနေသေးတယ်လို့လည်းရခိုင်တပ်မတော်ဘက်ကသုံးသပ်ထားပါတယ်ခင်ဗျာ။
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့သတင်းကိုတင်ဆက်ပေးခြင်းပါတယ်။ ရိုဟင်ညာဒုက္ခသည်တွေကိုဘာဆန်ချာကျိုးမော်ကိုပြောင်းရွှေ့ပေးမယ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ပေါ်မှာကုလသမဂ္ဂအကြီးအကဲအရာရှိတဦးကကြိုဆိုလိုက်ပေမဲ့လို့ဒုက္ခသည်တွေရဲ့ဆန္ဒအတိုင်းဖြစ်ဖို့လိုတဲ့အကြောင်းပြောဆိုလိုက်တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်ဘဲဒုက္ခသည်ကမှသူတို့အတွက်အသက်အန္တရာယ်ရှိတဲ့ကျိုးမော်ကိုမပြောင်းရွှေ့ကြလို့ဘူးလို့တုံ လေးစားစေလိုတယ်လို့ဆိုပါတယ်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းအဖြစ်ပြောဆိုနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွင်ကဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယျာဉ်ကထူထပ်လွန်းတဲ့အတွက်ဘင်္ဂလားပင်လယ်အော်တွေကဘတ်ဆန်ချကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကတက်တက်ကြွကြွစီစဉ်နေတဲ့အပေါ်မှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံလက်ထောက်ကော်မရှင်နာမင်းကြီးဘော်ခါထက်ကကြိုဆိုလိုက်တာပါဒါပေမဲ့လည်းဒုက္ခသည်တွေကိုယ်တိုင်ပြောင်းရွှေ့ဖို့လိုလိုလားလားဆန္ဒရှိဖို့လိုအပ်တယ်လို့နေထိုင်စားသောက်နိုင်တဲ့အခြေအနေတွေရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်အခုလိုမျိုးကျွန်းပေါ်ကိုရွှေ့ပေးမယ့်အစီအစဉ်ကိုကြိုဆိုကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံလက်ထောက်ကော်မရှင်နာမင်းကြီးရဲ့ပြောဆိုချက်အပေါ်မှာတော့ဒီကျွန်းဟာတန်နုကျွန်းဖြစ်တယ်လို့ရေလွှမ်းမိုးနိုင်တဲ့အသက်အန္တရာယ်ရှိတယ်ဆိုတာဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလတာဝန်ရှိသူတွေနဲ့ဒုက္ခသည်စခန်းကတာဝန်ခံတွေအကုန်သိနေကြပါတယ်လို့လည်းဘာလို့ခါလေဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကပြောပါတယ
်အဲကျွန်းဘက်ကဘတိမအဲသွားမဆန်နာမရှိပါဘူးဘာဖြစ်လို့ဆိုရင်ဒါအဲကျွန်းကမုံရတီမှာဟိုရေလွှမ်းမယ်ဆိုရင်ဟာအဲကျွန်းကတော့ရေလွှမ်းနိုင်တဲ့ကျွန်းစီးရတဲ့ကျွန်းမဘယ်ဒုက္ခသည်အဲဘက်ကသွားအဲဒီကျင်းအောင်ဖြစ်ပါဘူးဒါဒီကုလသမဂ္ဂကဒီဒုက္ခတွေကိုကြံကျင်းနေဆိုတာကိုကျိုးတော်တာကဒီကုလသမဂ္ဂကကျွန်တော်ဒီမှာရှိနေတဲ့ဒုက္ခတွေကိုလူသားချင်းဟိုစာနာပြီးတော့ပြောတာကိုမထွေးပါဘူးဘာလို့လဲဆိုရင်အဲကျွန်တော်ဘယ်လိုမျိုးကျွန်းလဲဆိုတာအခုလို့အဲအားလုံးသိပါတယ်ဒီကုလသမဂ္ဂလည်းနိုင်ငံလည်းကအင်ဂျီယိုလည်းပြောပြောလောကရဲ့အပြည့်တွေကလည်းသိပါတယ်အဲဒုက္ခအဲကျွန်တော်ဘယ်လို
မကြသေးခင်ကမှဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်ရဟီလီကလည်းမုတ်တုံရာဒီမှာပြင်းထန်တဲ့မုန်တိုင်းဒဏ်နဲ့ရင်ဆိုင်ရနိုင်တဲ့နေရာကိုဒုက္ခသည်တွေကိုပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ်ဆွေနဲ့သဘောထားပြောဆိုထားပါတယ်သူတို့ဟာမြမပြည်ကနေအသက်ဘေးကနေစိုးရိမ်လို့ပြေးလာခဲ့ကြရတဲ့ဒရိုဟင်ဂျာဒုက္ခသည်တွေဖြစ်ပြီးလူသားချင်းစာနာသူတွေအနေနဲ့လူသားတဦးချင်းစီဟဲလူအသက်တန်ဖိုးကိုလေးစားပေးကြဖို့ကိုလည်းဒရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကမြစ်တာရက်ခံပါတယ
်အဲကျောင်းကတော့အဲ့လိုကြီးတဲ့ဆိုတာကကိုလုံးပြီးပြီးတော့မှဒီကုလသမဂ္ဂကကြိုးဆိုဘယ်လိုဆိုရင်ဒါကတော့လုံးဝကျွန်တော်ဟိုလက်ကနေမှမဟုတ်ပါဘူးဘာဖြစ်လို့ဒီကျွန်တော်လည်းလူကျွန်တော်လူသားပါကျွန်တော်မှလည်းဒီတဲ့ဘုတ်ကျော်ဆိုတာကြည့်ပါတယ်ကျွန်တော်စတော့ဘောလာတာမဟုတ်ပါဘူးတအင်းတွေကြောင့်လာတာဒီကျွန်တော်ဒီလိုအပန်းအင်းတွေကြောင့်လာတာဆိုတာကိုသူတို့
ကျွန်တော်ကိုအဲ့မှာအပ္ပအန်ဒရီချိတဲ့နေရာကိုပြန်လဲတွန်းမယ်ဆိုရင်ဒါကတော့ကျွန်တော်လာမခင်နိုင်ဘူးသူတို့ဒီကုလသမဂ္ဂနဲ့ကျွန်တော်ဘင်္ဂလားဒေ့ရှ်ဆိုတာကိုကျွန်တော်မက်တာရဲ့ပြောချင်တာကကျွန်တော်အဲ့ဘက်ကလုံးဝတွားချင်တဲ့ဆိုင်ရာမရှိပါဘူးကျွန်တော်မှာကျွန်တော်ကိုပြောင်းရွှေ့ကြဖို့ဒုက္ခတွေကိုနေ့စဉ်လိုဒုက္ခတွေစခန်းတာဝန်ရှိသူတွေကတိုက်တွန်းမှုတွေရှိနေပေ ကောစပဇာဒေတာခဲအနာပိုင်တယောက်ကတော့ပြောင်းရွှေ့ဖို့ဆန္ဒရှိတဲ့ဒုက္ခတွေကိုစည်ရင်းကောက်ဖို့စီစဉ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားကြောင်း AFP သတင်းကဖော်ပြပါရယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခတွေကိုစီစစ်ပြီးတော့ပြန်လဲလက်ခံမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်
ိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာဆိုရနောက်တက်မတော်တာဝန်ရှိသူတွေအကြားရင်းမြစ်ရေးအတွက်ဆွေးနွေးတာတွေရှိနေပေမဲ့လို့လဲတိုက်ပွဲတွေကပြင်းထန်နေသေးပါချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCE အပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရာသဘောထားတွေကလည်းထွက်ပေါ်နေပါတယ်ငြိမ်းချမ်းရေးဆွေးနွေးမှုတွေတိုးတက်မှုရဖို့လက်ရှိလုပ်ငန်းစဉ်မှာအပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါပြီလားချင်းကပ်နိုင်မဲ့နီလန်းအစ်စ်တွေဘာတွေများရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ
။မနေ့ကစနေညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်ပြီးတော့တနင်္လာရီတိုင်းဝင်းကြီးရုပ်အစ်စ်ကိုဒီကနေ့ထန်အန်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါရစေ။တနင်္လာရီတိုင်းရဲ့ဝင်းကြီးရုပ်အစ်စ်ကိုဒီကနေ့မှာပဲတိုင်းလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါရစေ။အစ်စ်ခန့်အန်လိုက်တဲ့ဝင်းကြီးရုပ်အနေနဲ့ရှေ့ကတာတကားတွေကိုသင်ခန်းစာယူပြီးတော့ပြည်သူလူထုရဲ့ယုံကြည်မှုကိုရရှိအောင်လှုံ့ဆော်ပေးဖို့ဒေသခံတွေကတောင်းဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ကိုကောင်းစံဟင်းကသတင်းပေးပို့ထားပါရစေ။
အခရီးလိုက်စားမှုနဲ့တာဝန်ကနေရစက်ခင်ရပြီးအရင်းယူခံခဲ့ရတဲ့တင်းနိုင်တိုင်းဝင်ကြီးချုပ်ဒေါ်တော်လက်လက်မော်နေရမှာဒီကနေ့ဝင်ကြီးချုပ်အစ်စ်ကိုတိုင်းလွှတ်တော်ကအတည်ပြုလိုက်တာပါဝင်ကြီးချုပ်အစ်စ်အဖြစ်အတည်ပြုခံရသူကတော့တင်းနိုင်တိုင်းရဲ့တယံစရတဲ့ပဝင်းချင်းဒိန်းနေရေးဝင်ကြီးဦးမြင့်မောင်ဖြစ်တယ်လို့ကျုပ်စုညွန်နယ်လွတ်တော်ကိုယ်စားလှယ်ဒေါက်တာထူးနေအောင်ကပြောပါရယ
်ဆောလာညွန်တော်ဒီကျွန်တော်တို့ဒီနိုင်ငံတော်တောင်တာအနေနဲ့ဟောပေါ့လေကျွန်တော်တို့ဝင်ကြီးချုပ်ဒေါက်တာလက်လက်မော်ဟောပေါ့ဒီဝင်ကြီးချုပ်တောင်ဝန်နေပြီးတော့ရပ်လာပြီးတော့ဟုတ်ပါဘူးဒီကိုတရားကတော့လည်းပေါ့ညင်တဲ့ဝင်ကြီးဦးမြင့်မောင်ကိုဒီကတော့ဝင်ကြီးဆုံးနဲ့ပြောပါဘောနော်စာထုတ်ထားတာပေါ့လေတော်တော်ပြေးတာပေါ့အပြီးမှပဲဒီအတီခတ်တဲ့ဟောဟိုဒီဟောပေါ့ဒီဆက်စင်းနေမှာဟောပေါ့စာထုတ်ပြန်လိုက်တာပေါ့နော်အဲဘောမှာမူတည်လို့ကျွန်တော်ဒီလော့လော့တော်မှာဒီနေ့ဒီအရေးကိုစီဝေးခေါ်ပြီးတော့ကျွန်တော်ကဒီအဲဘောလောက်တော့အပြီးစင်လူလာတဲ့ဒီအပေါ်မှာကျွန်တော်လော့တော်ရဲ့ဝေါ်တူကြီးနဲ့ခိုင်းနေတာပေါ့ဒီလိုကျွန်တော်တို့ဒီလော့တော်နေပြီးတော့အတီကြည့်ပြေးလိုက်တာပေါ့နော်ဟုတ်ကဲ့
တိတ်မကြခင်ကပဲတာဝန်ကနေရနာခွင့်ပြုလိုက်တဲ့တင်းနိုင်တိုင်းလက်စစ်စွမ်းရည်ဝင်ကြီးနဲ့စီမံဘဏ္ဍာရေးဝင်ကြီးဦးရဲ့နေရာမှာလဲဝင်ကြီးတွေအစားထိုးခန့်အပ်ဖို့တင်းလာနေမှာတိုင်းဒေသကြီးဝင်ကြီးချုပ်ကကြေညာမှာဖြစ်တယ်လို့ဒေါက်တာထူးနေအောင်ကပြောပါရယ်တင်းနိုင်တိုင်းစီမံကိန်းနဲ့ဘဏ္ဍာရေးဝင်ကြီးဦးဖြိုးဝင်းထွန်းနဲ့လက်စစ်နဲ့စွမ်းရည်ဝင်ကြီးဦးကြည်လိုက်တို့ဦးကိုမတ်လ16ရက်နေ့ကနိုင်ငံတော်သမ္မတကနေနှုတ်ထွက်ခွင့်ပြုကြောင်းထုတ်ပြန်ချက်ကိုထုတ်ပြန်ထားတာပါတင်းလိုက်တိုင်းဝင်းကျုံဟောင်းတော်တော်လေးလေးမော်ကိုအဂတိလိုက်စားမှုနဲ့အေးအေးယူလိုက်ပြီးတိတ်မကြခင်ပါပဲဒီဝင်းကြီးနှစ်ပါးတပင်ချင်းထူးထွက်ခဲ့တာဖြစ်ပြီးဒီကိရဲ့လက်ခုဆက်ဆက်မှုရှိနိုင်တယ်လို့မှတ်စာပြုစုမှုတွေလည်းထွက်ပေါ်လာခဲ့ပါတယ်အခုရွေးချယ်လိုက်တဲ့ဝင်းကြီးကျုံအစ်စ်အနေနဲ့ရှေ့ကတရကတွေကိုတင်ကန်းစာယူပြီးပြည်သူလူထုရဲ့ယုံကြည်မှုကိုပြန်လည်ရရှိအောင်လှုံ့ဆော်ပေးဖို့ဒေသခံတွေကလိုလားနေတဲ့အကြောင်းထဝယ်ဒေသခံဦးတန်းဝင်းကအခုလိုပြောပါတယ
်အဲ့တော့ကျွန်တော်တို့အခုဝင်းကြီးကျုံဒီပြည်သူလူထုနဲ့တွေ့ဆုံပြီးတော့ပြပနေနေသူရဲ့ဝင်ကြီးချုပ်တယောက်တက်လာပြီဆိုကျွန်တော်တို့ကပါပဲကျွန်တော်တိုင်းဆိုရပြောင်းလဲဖြစ်သွားပြီဗျာဟိုက
ดูอาเดตเอาเลยสิบายก็ถ้าเป็นแม่ดูอาเดตเอาเลยว่าเรื่องอะไรที่มูจะไม่มาจำมูที่จะเนี่ยที่จะเนี่ยเป็นลูกเป็นลูกเป็นลูกก็จะพ่อแม่สุดาที่รู้ชัดเจนเลยสิที่รู้เรื่องอะไรรู้แม่ในทางเดียวว่ารู้สิแต่ไม่อยากเกี่ยวอะไรกันชาลูกันนี่เพื่อชาเขียร์เลยเดี๋ยวนายแต่งวิจุตรอเล่เล่หมอการ์ดแล้วเราจะกูเนี่ยด้วยมาจะจำเป็นหรอบุ๋มมันจะดีสบายกี่ซะถ้าเวทักดูเวเนลี่กูยังเป็นแบบดีมาช่วงนี้ชินีกี่ซะอยากดูอันเวทุซ GGS ကုမ္ပဏီကိုလုပ်ပိုင်권ပေးခဲ့တာစတဲ့အထောက်အထားအချက်အလက်တွေကိုစစ်စစ်အဖွဲ့ကတွေးဆပြီးတဲ့နောက်ဒီလအစောပိုင်းကပဲအရေးယူခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကကုန်စည်သတင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံဘက်အချံမူဆယ်နယ်စပ်ကုန်သွယ်ရေးကနေပြီးတော့တင်ပို့လိုက်တဲ့ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံဘက်ချမ်းမှာတရားမဝင်ကုန်စည်ဖြစ်နေကြေညာပြီးတော့စစ်ဆေးဖမ်းဆီးနေတာကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာမြန်မာပြည်ဘက်အချမ်းမှာတော့ရပ်တန့်သွားတဲ့အခြေအနေအထိရောက်နေကြောင်းမူဆယ်နယ်စပ်ကုန်သည်များအတင်တာဝန်ရှိသူကပြောပါတယ်ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်
တရုတ်ပြည်တွင်းမှာမြန်မာမူဆယ်ကုန်သွယ်ရေးစခန်းဘက်ကနေတင်ပို့လာတဲ့ကုန်တွေကိုတရားမဝင်ကြေညာပြီးဖမ်းဆီးအရေးယူရာရေးဒီရက်ပိုင်းမှာပုံများလာနေတာပါဒီလိုအခြေအနေတွေကြောင့်ကုန်စည်စည်းစမှုရပ်တန့်သွားတဲ့အခြေအနေထိရောက်နေပြီးအဓိကတင်ပို့နေတဲ့စံပြောင်းမှုနဲ့တခြားစုစုပေါင်းတန်ငယ်တပေါင်းဝဲလောက်နေဆက်မှာပိတ်မိနေကြောင်းမူဆယ်စံကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးမင်းမိန်ကဗီဒီယိုကိုပြောပါတယ
်ယောက်ဒါဒီပိုင်းလက်ဆက်ကနေဆက်ပြီးတော့ပေါ့ခိုတက်ချက်ကြီးစစ်စစ်ရေးတောင်းဒီလိုကပစ္စည်းမီးပစ္စည်းချဖမ်းတယ်အခုတော့ပစ္စည်းမီးပစ္စည်းချမ်းနဲ့ကားသိမ်းတယ်လူပါဖမ်းတယ်နေဆက်ပြားမှုစပေါ့တယ်လေဘယ်သူမှမသွားရဲတော့မလုပ်ရဲတော့ဘူးစွန့်ရဲတော့ဘူးလူဆယ်ပြတ်ပါဆန်ရောကြောင်ရောတခြားလာပုံနေတယ်ဟောတယ်တိုင်ရင်ဆန်လာသိအောက်ရှိတယ်လက်ရှိရှိတာတော့ပုံတယ်တွေတော့ကိုတော်တွေလိုက်ငားတာပါကိုတော်တွေကမရှိတော့မဆန်တော့ဘယ်လိုလုပ်ရအောင်ဆိုတော့ဆက်မတင်ပါနဲ့တော့အောက်မှာပဲထားပါဦးလုံးလုံးစေဆိုလက်တာတာတော့အဝေးကတော့တော်တော်နေသွားပြီဒီမှာဟိုသူတွေကအလုပ်သမားတွေကအလုပ်မရအောင်ဆိုတော့မကြည့်ရအောင်အသေးစားမရှိဘူးအချို့တဲ့မေဂျာကူကြတယ်တော့ကမားလေးတချို့ကမရတည်နိုင်ဘူးအဲ့ခက်ခဲလေးအများကြီးကြုံရတာပေါ့
မြန်မာတရုတ်ကုန်သွယ်ရေးမှာမူဆယ်ကုန်သွယ်ရေးစခန်းဘက်ကအဓိကကြပေမဲ့အစိုးရချင်းသဘောတူညီမှုယူထားတဲ့ကုန်သွယ်ရေးစခန်းမဟုတ်လို့နှစ်ဖက်တောင်ရှိသူတွေကအချိန်မရွေးပိတ်နိုင်တဲ့အနေအထားဖြစ်တဲ့အကြောင်းမူဆယ်ကုန်သွယ်များအသိဝင်ကုန်သွယ်တဦးကပြောပါတယ
်ဘယ်လိုပြောမလဲကျွန်တော်ကတရားဝင်သွားတဲ့ပစ္စည်းကသူတို့ကတရားမဝင်ဖြစ်နေတယ်ဟောအဲ့တော့သူတို့ကဖမ်းနေတဲ့ချိန်ကောက်ဖမ်းတာပဲပစ္စည်းကတော့မူဆယ်ကိုရောင်နေမှာအဲ့ဒါကြီးတော်တော်ပုံနေတယ်လို့တော့သိရတယ်သူတို့လိုချင်တဲ့ချိန်ကျတော့သူတို့ဘက်ကမျက်စိမိတ်နေသူတို့မလိုချင်တော့ဆိုရင်အဲ့ဒါဘာဟန်စီရဲ့လောက်တာပါပဲ
ဇန်နဝါရီလတုန်းကလည်းမြန်မာဘက်ကတင်ပို့တဲ့ငရှင်ဖျဲသခွားနဲ့တခြားလေယာထွက်ပြီးနံဒီတရုတ်ဘက်အချမ်းမှာလုံခြုံရေးအကြောင်းပြပြီးကုန်ကားတစ်ခုချင်းစစ်ဆေးတာကြီးတင်းတင်းကြပ်ကြပ်လုပ်ခဲ့တာမျိုးလည်းရှိပါတယ်ဒီလိုမျိုးမကြာခဏဆိုသလိုထိခိုက်ညှင်းနာနေတဲ့အတွက်မြန်မာကုန်သည်တွေကတော့နေဆက်ကုန်သည်ကြီးအစဉ်ပြေချုံးမှုစီဖို့မူဆယ်ကျင်းစမ်းကြော့ဂိတ်ကိုတရားဝင်နေဆက်ကုန်သည်ကြီးစခန်းတစ်ခုဖြစ်လာဖို့အစိုးရချင်းအများဆုံးအကောင့်တွေဖော်သိမ်းတယ်လို့ပြောကြပါတယ်တရုတ်ကိုစံပို့မဲ့တရားဝင်ခွဲတန်းတန်ချိန်၄သိန်းရဖို့မြန်မာနဲ့တရုတ်အစိုးရကြားမှာနှိမ့်တိုင်းဆောင်ရွက်မှုတွေရှိနေတယ်လို့ကုန်သည်အသိတွေကလည်းကြိုးစားနေကြပါတယ်ဒီခွဲတန်းရမယ်မရဘူးဆိုတဲ့အဖြစ်ကိုအပီလာထဲမှာသိနိုင်ကြောင်းမြန်မာနိုင်ငံစံကုန်သည်များအသိအထွေထွေအတွင်းရမှုဦးရဲမင်းအောင်က VOA ကိုပြောပါတယ်ဒီခွဲတန်းအတိုင်းအမှန်တကယ်ရပြီဆိုရင်လည်းစံကုန်သည်တွေအနေနဲ့ခွဲတန်းကိုမြတ်မြတ်တသားရဖို့မျှော်လင့်ကြောင်းမူဆယ်စံကုန်စီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
ကိုယ်စားထက်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်။တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါလေရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုမားချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို70 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မတ်လ22ရက်တောက်ကြနေညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ19 kHz 15953ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335နဲ့လှိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အမျိုးသမီးခန္ဓာတုတ္တဆောင်လေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာခန္ဓာမှာနားဆင်ရမှာကတော့
ဒီမှာနေပြောမှာဒီ The Most Innovative Teen Award ဆိုပြီးတော့ရပါတယ်။အဲအဲ့မှာသူတို့ပြိုင်ခဲ့တဲ့အကြောင်းအရာလေးကဘာလဲဆိုလို့ရှိရင် Hybrid ဆို
တဲ့မြမသင်းစုရရှိခဲ့တဲ့အကြောင်းသိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းဒေသတွေကကချင်အမျိုးသမီးတွေဟာနေဆက်ချင်းဆက်နေတဲ့တရုတ်နိုင်ငံကိုဇနီးများဖြစ်နေရောင်းစားခံနေရတဲ့အကြောင်းအမေရိကန်အခြေစိုက် Human Rights Watch အဖွဲ့ကမတ်လ22ရက်နေ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ရောင်းစားခံခဲ့ရပြီးတော့ထွက်ပြေးလွတ်မြောက်ခဲ့တဲ့ကချင်တိုင်းရင်းသူ38ဦးနဲ့တွေ့ဆုံမေးမြန်းရမှာတော့သူတို့ဟာတဦးကိုဒေါ်လာ3000ကနေပြီးတော့ဒေါ်လာ13000နဲ့ရောင်းစားခံခဲ့ရတာဖြစ်ပြီးတော့12ဦးကတော့အသက်18နှစ်အောက်ဖြစ်ပါတယ်။အသက်အငယ်ဆုံးကတော့14နှစ်ဖြစ်တယ်လို့ဆိုထားပါတယ်။အမျိုးသမီးဥယေတန်းနဲ့ခြီးပြီးတော့ပိုနဲပါတဲ့တရုတ်နိုင်ငံမှာတော့သားသမီးယူခြင်းနဲ့အမျိုးသားတွေအတွက်ကချင်အမျိုးသမီးတွေဟာကိုယ်ဝန်ဆောင်ပေးကြရတယ်လို့အစီရင်ခံစာပြုစုသူ HRW ရဲ့အမျိုးသမီးရေးရာတာဝန်ခံဟက်တာဘာကပြောပါတယ်ကချင်အမျိုးသမီးတွေလူကုန်ကူးခံရမှုအခြေအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်တုန်းကတရုတ်မြန်မာနယ်စပ်မှာကိုယ်တိုင်တွားရောက်တရင်ယူခဲ့တဲ့အပြင်အင်ဒိုနီးရှားကျွန်းတစ်ကျွန်းမှာရောင်းစားခံခဲ့ရတဲ့မြန်မာရေလုံသားတွေရဲ့အကြောင်းသတင်းရယူခဲ့လို့2016ခုနှစ်ပူလစာသတင်းထူးချွန်စုရရှိခဲ့တဲ့ AP သတင်းနောက်အဖွဲ့မှပါဝင်ခဲ့သူကချင်အမျိုးသမီးအက်စတာထူဆန်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်တင်ပြထားတာနားဆင်ပါရှင် You can bend but never break me Cause it only serves to make me More determined to achieve my final goal
Give us a baby and we'll let you grow. Play with you, yeah, 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 yeah,အခုဆိုလို့ရှိရင်တရုတ်ပြည်မှာအမျိုးသမီးနဲ့အမျိုးသားဥယျာအမျိုးသားဥယျာတန်း30လောက်များနေတဲ့အခါကျတော့ဒီအိန္ဒိယနိုင်ငံတွေကိုသူတို့ကဇနီးများတွေရှာကြတာပေါ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ Human Rights Watch အစီရင်ခံစာမှာတော့ဒီကချင်ပြည်နယ်ကအမျိုးသမီးတွေလူကုန်ကူးခံရတဲ့နဲ့ပတ်သက်ပြီးတော့ပြောထားတဲ့အတွက်ကြောင့် Esther ကလည်းမကြသေးမိတာပဲပေါ့နော်ကချင်ပြည်နယ်ကအမျိုးသမီးတွေတရုတ်ပြည်ကိုရောင်းစားခံရတော့ကိုယ်တိုင်တွားရောက်ပြီးတော့လေးလာခဲ့တဲ့သူတူဆိုတဲ့ခါကျတော့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါလဲ?
စီရင်ခံစာကတော်တော်လေးကိုအခုဖြစ်နေတဲ့အနေအထားတွေအခြေအနေတွေကို report ရေးထားတယ်လို့ကျွန်မတော့မြင်ပါတယ်။အချင်းတော်တော်လေးကိုတိကျမှန်ကန်တယ်လို့မြင်တယ်။အဲနောက်တစ်ခုကကျတော့ဒီအမိကတရုတ်ပြည်နဲ့နယ်စပ်ဖြစ်နေတဲ့တိုင်းဒေသတွေမှာပေါ့နော်။စစ်ပွဲတွေကလည်းဖြစ်နေတာ9နှစ်10နှစ်ရှိတာပြီ။အဲ့တော့စစ်ပွဲစားဖြစ်တဲ့အချိန်မှာအမျိုးသမီးတွေဒီမိသားစုတော်တော်များများကတို့ကဒီတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရှိတဲ့နေရာနဲ့နေတဲ့သူတွေကအဲ့ဘက်ကိုထွက်ပြေးသွားကြတာများတယ်ပေါ့နော်အဲ့တော့အဲ့ဒီဘက်ကိုထွက်ပြေးသွားတဲ့အချိန်မှာစတော့ကတော့ဒါကုလသမဂ္ဂကလည်းဒီ2016နှစ်အခြေရတော့ပုံမှန်အဖြစ်ကူညီနိုင်ခဲ့တယ်ဒါပေမဲ့2016နောက်ပိုင်းကနေစပြီးတော့မှနိုင်ငံတကာအဖွဲ့အစည်းကလည်းအကူအညီတိတ်မရောက်နိုင်တော့ဘူးဒီအစိုးရကလည်းတို့ခွင့်ပြုချက်တွေမပေးတာများတဲ့ခါကျတော့မရောက်နိုင်တဲ့ခါကျတော့ဒီတော်တော်များများဒီတေယုတ်ဒီနဲ့နယ်စပ်ဖြစ်နေတဲ့ဒီစစ်ပေးဆောင်စခန်းတွေပေါ့နော်ဒီတိုင်းဒေသလက်နက်ကိုင်ဒေသတွေရဲ့အုံချမှုအောက်မှာရှိတဲ့စစ်ပေးဆောင်စခန်းတွေကမင်းကလေးတတော်များများကတို့မှာဒီအလုတ်ကင်ခွင့်လန်းတွေမရှိတဲ့ခါကျတော့ပို့ပြီးတော့မှဒီဒူကုံကူးတဲ့သူတွေအတွက်မက်ဆေ့ချ်ဆရာနေရာတခုဖြစ်လာတယ်ပေါ့နော်အဲ့တော့ ဒီကိစ္စနဲ့ပတ်သက်ပြီးတော့မှတို့စုံစမ်းထောက်လှမ်းနေတဲ့အမျိုးသမီးတော်တော်များများနဲ့ကျွန်တော်တို့ဒီ interview လုပ်ကြည့်တဲ့အခါကျတော့ဒီတရုတ်ပြည်ကိုရောင်းစားခံရတဲ့အမျိုးသမီးအရေးအတွက်တွေကရော့မသွားဘဲနဲ့ပို့ပို့ပြီးတော့များလာတယ်လို့တို့ကဆိုရရှင်။ဒါကြောင့်လဲဆိုတော့စစ်မိန်ဆောင်စခန်းတွေမှာရှိနေတဲ့ဒီဆဲကျော်တက်ကနေ25အဲဒီအရွယ်အမျိုးသမီးတွေကအလောက်ကင်မရှိတဲ့အခါကျတော့တို့မှကြည့်ဆရာဆိုလို့တရုတ်ပြည်ပဲရှိတော့တယ်။အဲ့တော့တရုတ်ပြည်မှာအလောက်ကင်ရှားဖို့ဆိုတော့တို့စဉ်းစားတဲ့အခါမှာဒီလူကုန်ကူးရတဲ့သူတွေရဲ့လက်ထဲကိုရောက်သွားပြီးတော့မှတရုတ်နိုင်ငံမှာရှိတဲ့ဒီအမျိုးသားတွေကိုတို့ကလေးမွေးပေးဖို့အတွက်တို့သမီးအနေနဲ့ရောင်းစားခံရတဲ့သူတွေတော်တော်များများများလာတယ်လို့ပြောပါရစေ။ဟုတ်ကဲ့
။ဆိုတော့လူကုန်ကူးတဲ့သူတွေဆိုလို့လေ Human Rights Watch Report ပါဖော်ပြထားတာခုလိုရောင်းစားခံရတဲ့ကချင်အမျိုးသမီးတွေအများအပြားပါနော်။တို့ဆွေမျိုးတွေရောင်းစားတာရှိရဲ့။တို့မိတ်ဆွေရောင်းစားတာရှိရဲ့။တို့ယုံကြည်တဲ့လူတွေတစ်ဆင့်ရောင်းစားတာတွေရှိရဲ့။အဲ့ဒါမျိုးတွေအခြေအနေလေးရှိရဲဆိုတော့အဲ့ဒါဘလို့ဖြစ်တာပါလဲ
ကျမအင်တာဗျူးလုပ်ပြီးတော့မှတိလာတလောက်ကတော့အရင်တော့ကလူကုန်ကူးခံရပြီးတဲ့သူတွေကပြန်ရောက်လာပြီးတဲ့နောက်ပိုင်းမှာသူတို့မြန်မာပြည်ဘက်မှာမဟုတ်တော့ဘဲနဲ့တရုတ်ပြည်ဘက်မှာအခြေချပြီးတော့မှသူတို့နဲ့နီးစပ်ရာဆွေမျိုးအမျိုးသမီးတွေကိုပါထပ်ပြီးတော့မှပေါ့နော်တရုတ်ပြည်မှာအလုပ်ပေးမယ်ဆိုပြီးတော့မှသူတို့ကတရုတ်ပြည်မှာရောက်နေရလဲ၄-၅ချောင်းနဲ့ကြာပြီဆိုတော့သူတို့တရုတ်နိုင်ငံအတောင်ကောင်းသိတယ်အလုပ်တွေချပေးလို့ရတယ်ဆိုတော့ဖြားယောင်းသိဆောင်မှုတွေနဲ့များတော့အားဖြင့်သူတို့ကိုယုံကြည်တဲ့မိတ်ဆွေတွေဆွေမျိုးသားချင်းတွေကိုပြန်ပြီးတော့မှခေါ်ယူပြီးတော့မှသူတို့ဒီတရုတ်ပြည်မှာသူတို့နဲ့အချင်းဆက်လုပ်ပြီးသားတရုတ်လူကုန်ကူးရဲ့သူတွေဒီဆက်ပြန်လျောင်းစားတာမျိုးတွေကိုတော်တော်များများတွေ့ရတယ်ရှင်ဟုတ
်အဲ့ဆရုမနေ့တုန်းကလုပ်တဲ့လူကုန်ကူးမှုအစီရင်ခံစာ6 years ago လွန်ခဲ့တဲ့6နှစ်ကပျောက်ဆုံးခဲ့တဲ့အမျိုးသမီးချောင်းဆိုတဲ့ခါကျတော့အဲ့ဒါကိုလုပ်တဲ့နေရာမှာကိုယ်တိုင်တွားရောက်ပြီးတော့ဒီရောင်းစားခံရတဲ့လူတွေနဲ့တွေ့ဆုံခွင့်ရခဲ့တဲ့ချီရခံလက်ခွင့်ရတယ်ဆိုတော့သူတို့အခြေအနေလေးကိုကွန်းကူးကဲ့လေးပြန်အောင်ပြောပြလို့ရမှာရှင်ကျွန်မစဉ်းစားကြည့်တာကတော့ဗောနော်ဒီလူကုန်ကူးခံရပြီးတော့ဇနီးများဖြစ်ရောင်းစားခံရတယ်နောက်တော့ခလီမွေးပေးရတဲ့အခြေအနေထိเนาะအတ္တမပြုချင်းခံရတဲ့ဆိုရဲသူတို့တွေရဲ့ဘဝကတော့တွေးရစရာမရှိဘူးဗောနော်ဆိုတော့နည်းနည်းပါးပါးလေးရှင်းပြပေးပါလားရှင
်ဒီအမျိုးသမီးတော်တော်များများကတော့တရုတ်ပြည်နဲ့ဆိုရင်ပေ100-150လောက်အကွာဝေးမှာရှိတဲ့ကချင်စစ်ဘေးဆောင်စခန်းတွေမှာရှိတဲ့အမျိုးသမီးတွေပေါ့နော်သူတို့ကရောင်းစားခံရတာ2017-2018တုန်းကရောင်းစားခံရတာဒါစစ်ပွဲစဖြစ်လာပြီးတဲ့အချိန်နောက်ပိုင်းမှာစစ်ပြေးရှောင်ဘွားကိုစရောက်လာတဲ့အချိန်မှာပဲသူတို့ကအရန်ကိုသူတို့အတွက်ကတရုတ်ပြည်နဲ့ဆက်ကိုစရောက်လာတော့ဒီတရုတ်ပြည်ရဲ့အကြောင်းကောင်းကောင်းမသိတာမျိုးတွေရှိတယ်အဲ့တော့သူတို့ကလည်းအဲ့လိုပဲယုံကြည်ရတဲ့သူတွေကပြန်ပြီးရောင်းစားတာမျိုးတွေရှိတယ်အဲ့ဒီထဲမှာမှအမျိုးသမီးတစ်ယောက်ကသူကသူ့ရဲ့အခြေအနေကတော်တော်လေးဆိုးတယ်လို့ပြောရတာပေါ့နော်။သူ့ကိုတရုတ်ပြည်ကိုခေါ်ပြီးတော့သူတို့ပဲယုံကြည်လို့ရတဲ့ဒီမိတ်ဆွေတွေပဲခေါ်ပြီးတော့မှသူတို့တရုတ်ပြည်မှာပေါ့နော်အလုပ်ပေးမယ်ဆိုမှခေါ်သွားတယ်။တရုတ်ပြည်ရောက်တဲ့ခါကျတော့သူတို့ခောက်ဆဲဆိုင်မှာဒီမနက်စွာခေါ်စားပြီးတော့မှအဲ့မှာခောက်ဆဲထဲမှာဆေးထည့်လိုက်တယ်လို့သူကတော့ပြောရတယ်ပေါ့နော်။ခောက်ဆဲစားပြီးတဲ့နောက်ပိုင်းမှာသူဘာမှသတိမရတော့ဘဲနဲ့ရက်ပေါင်းများစွာခရီးသွားလိုက်ရတယ်။သူဘလို့မှဒီခန္ဓာကိုယ်တွေကလည်းပျော့ခွေပြီးတော့မှသူပဲရောက်လို့ရောက်နေမှတော့မတိရလောက်အောင်သူတကယ်ပြန်ပြီးတတိရလိုက်တဲ့ခါမှကျတော့မိုင်ပေါင်းထောင်နဲ့ချီပြီးဝေးနေတယ်။တရုတ်ပြည်အလေတက်တဲ့ဒီခေနန်ဆိုတဲ့ပြည်နယ်တွေမှာရောင်းစားခံရတာမျိုးတွေသူကကြုံရတယ်။အဆောက်အုံကတော့သူ့ကိုတရုတ်မိသားစုကသူ့တို့သားနဲ့ပိတ်စားမယ်ဆိုပြီးတော့မှယူတယ်။ဒါပေမဲ့ဟိုရောက်သွားတဲ့ခါကျတော့မှသူ့ရဲ့သားကဒီစိတ်ပိုင်းဆိုင်ရာအခြေအနေမကောင်းတဲ့သူတယောက်ဖြစ်နေတယ်
Thank you.